ကချင်ပြည်နယ်အတွင်းလူထုဦးဆောင်တဲ့မူရစ်စေဝါတက်ဖြည့်ရေးလုပ်ငန်းတွေမှာတက်မတော်တဲ့ရဲကလုံခြုံရေးအပြည့်အဝပေးဖို့အတွက်ကချင်ပြည်နယ်အစိုးရကနေပြည်ထောင်စုအစိုးရကိုတောင်းဆိုလိုက်ပါတယ်။လုံခြုံရေးစိုးရိမ်ရလို့မူရစ်စေဝါတက်ဖြည့်ရေးအဖွဲ့ပတ်ဂျက်ဆန်အဖွဲ့နောက်ဆုတ်လိုက်ရတဲ့တချင်ထဲမှာပဲမူရစ်စေဝါတက်ဖြည့်ရေးလုပ်ငန်းတွေကိုလူထုကဆက်ပြီးတော့လှုပ်ဆောင်နေမှာဖြစ်တယ်လို့လူထုအင်အားထောင်ချီပတ်ဝန်းနဲ့မူရစ်စေဝါတက်ဖြည့်ရေးအဖွဲ့ကပြောပါတယ်။အသေးစိတ်ကိုမဆုမုံကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျ။
ဟုတ်ကဲ့ပါမွေးစေဘောအနေနဲ့အထူးစိုးရင်စရာအနေအထားဖြစ်နေတဲ့ကချင်ပြည်နယ်တွင်ဘိန်းခင်းအများဆုံးစိုက်ပျိုးရာဒေသတွေဖြစ်တဲ့ဂဒုံးနဲ့ကံပိုင်တီဘိန်းဆိုင်ခင်းနေစီဘိန်းဖြိုက်ဖို့သွားတဲ့လူလူအင်အားထောင်ချီပါဝင်တဲ့ပတ်ချစံလူလူအခြေပြုမွေးစေဘောတိုက်ဖြတ်ရေးအဖွဲ့ဟာသူတို့ရဲ့ဘိန်းခင်းဖြတ်လုပ်ငန်းတွေခေတ္တရန်နာပြီးအတုပ်လိုက်ပြန်လာနေကြပြီဖြစ်ပါတယ်တမတော်နဲ့ရဲတွေဘက်ကလုံခြုံရေးတာဝန်မယူနိုင်တော့တဲ့အနေအထားဖြစ်တဲ့အတွက်အသက်အန္တရာယ်စိုးရင်ရလို့ပြန်လာခဲ့ကြတာလည်းဖြစ်ပါတယ်ပြည်နယ်တွင်းမွေးတိုက်ဖြတ်ရေးလုပ်ငန်းတွေမှာလုံခြုံရေးအပြည့်ပေးဖို့ဒီကချင်ပြည်နယ်အစိုးရဘက်ကနိုင်ငံတော်အစိုးရကိုတင်ပြထားတယ်လို့ကချင်ပြည်နယ်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကဥလမိုင်ခွန်ကြားကပြောပါတယ
်ခုလောလောဆယ်ရတော့ကချင်ပြည်နယ်အစိုးရအဖွဲ့အနေပြီးတော့မှလုံခြုံရေးကိုမပေးနိုင်ဘူးဖြစ်တဲ့တော့ကြောင့်မို့ကချင်ပြည်နယ်အစိုးရအနေပြီးတော့မှနိုင်ငံတော်အစိုးရအဖြစ်ကိုတင်ပြရမှာတင်ပြပြီးတော့မှတတ်မတော်လုံခြုံရေးအနေနဲ့ပါဝင်နိုင်ဖို့အတွက်ပတ်စံဖွဲ့တဲ့တောင်းဆိုထားတာရှိတယ်နိုင်ငံတော်အစိုးရစီမှာတင်ပြထားတဲ့အပေါ်မှာဒီနေ့ဒီရက်ကြာလာမှလည်းမသိဘူးတဲ့အဲ့ချိန်မှာဒီပတ်စံဖွဲ့တွေလည်းပဲဥမာလူပေါင်း1000ကျော်နဲ့လမ်းမှာစောင့်ဆိုင်နေတဲ့ချိန်မှာသူတို့အတွက်လည်းအသက်အန္တရာယ်လုံခြုံရေးနဲ့ဆုံးယူချက်ရှိတယ်။သူတို့ကျမကြီးရရရောနောက်ဆုံးအမှပဲနေတဲ့ချိန်မှာမဖြစ်တင်တဲ့ပြဿနာတွေဖြစ်လာမှာဆိုလို့အဲ့ဒါတနေကတော့ဆွေးရနေပြီးတော့မှသူတို့ဒီလိုညှိကြလာမလဲဆိုတဲ့ပုံစောင့်ဆိုင်ရင်းနဲ့ခုလောလောဆယ်ဆယ်ကနေတမ်းချုပ်ထားတဲ့သဘောပါပဲ
။ဘိန်းခင်းဖြတ်ဖို့သွားတဲ့ကချင်ပြည်နယ်တွင်မြို့နယ်အသီးသီးကလူထုအင်အားထောင်ချီပါဝင်တဲ့ PGS အဖွဲ့ဝင်တွေနဲ့ကချင်ပြည်နယ်ကံပိုင်တီဒေသကဝေမိုးရွာသားတွေအကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ဖြစ်ရတဲ့ပတ်သက်ပြီးလဲဖမ်းဆီးရမိထားသူတွေကိုဥပဒေကြောင်းနဲ့အညီအရေးယူစစ်ဆေးဖို့နဲ့မြစ်ကြီးနားဆေးရုံမှာလက်ရှိစေကူတာမှုခံယူနေရစေထိခိုက်ဒဏ်ရာရသူတွေအတွက်နစ်နာရမှုတွေအတွက်လဲလိုအပ်တာတွေဆောင်ရွက်နေတယ်လို့ BGS အဖွဲ့ရဲ့အထွေထွေအတွင်းရမှုခွန်ကျော်လီကပြောပါတယ
်ကျွန်တော်တို့ဖက်ခါကြတော့အယောက်30ပေါ့သူကတော့စင်တာနဲ့ဒဏ်ရာရတဲ့လူတွေဆေးရုံပြန်ရပြီးဒါနေတော့မပြန်ခံယူဘူးဘာလို့လဲဆိုတော့လူနာတွေကတော့သူတို့ရဲ့စိတ်ကြည့်စိတ်လည်းတော့ဆက်လက်ပြီးရာယုံနဲ့ရာလို့နဲ့ဆက်ပြောင်းနေ
အခုဖြစ်ပျက်ခဲ့တာနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်အစိုးရဘက်ကစုံစမ်းစစ်ဆေးရေးကော်မတီဖွဲ့စုံစမ်းစစ်ဆေးဆောင်ရွက်မှဖြစ်တယ်လို့လည်းပြောပါရယ်အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာတဲ့အချိန်မှာဒေသတွင်းမတည်မငြိမ်ဖြစ်လာမှာကိုနယ်လုံဝင်ကြီးဘက်ကလုံခြုံရေးစိုးရိမ်မှုတွေရှိတဲ့အတွက်လွှတ်တော်ဘက်ကနေတာဝန်ရှိတဲ့သူတွေနဲ့ညှိနှိုင်းဆောင်ရွက်မှုတွေလုပ်ခဲ့ပြီးဘိန်းဖြတ်လုပ်ငန်းတွေခေတ္တရပ်ခဲ့တယ်လို့ကချင်ပြည်နယ်ဖားကန်က NLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကပြောပါရယ်ဆက်န
ေပတ်သက်ပြီးတော့မှတော်လေးကိုဘေးရိတ်သွားပြီးမှဆန္ဒပြတဲ့အထိဖြစ်လာတဲ့အချိန်ကျတော့ညံလုံကနေပြီးမှခေါ်ယူသတိပေးတယ်ကိပိအလိုမှဆန္ဒပြတာမရဘူးဆိုသူတို့ကအထက်ကိုအကြောင်းကြားပြီးတော့မှအကလုံးထက်အကြောင်းကြားပြီးတော့မှ throw 144ထုတ်မယ်ဆိုမှချင်းချောက်တာနဲ့ကျွန်တော်တို့ကချင်ပြည်နယ်ကပြည်ကြီးနားလူတွေကလည်းနိုင်ငံရေးအချင်းချင်းမှသူတို့အကြောင်းမလို့အနောက်ရှေ့မှာဖြစ်အောင်လို့သူရှုပ်ပေးလိုက်ပါတယ
်ကချင်ပြည်နယ်အတွင်းမူရတိုက်ချဲ့ရေးလုပ်ငန်းတွေကိုကချင်ပြည်သူလူထုဘက်ကရှေ့ဆက်တောက်လျှောက်အသွင်သဏ္ဍာန်မျိုးစုံနဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီလိုမျိုးဆောင်ရွက်ကြမယ်ကချင်လူထုအတွက်လုံခြုံရေးအကာအကွယ်ပေးဖို့ကိုလည်းကချင်ဘာသာရေးအတင်းတော်အဖွဲ့တွေနဲ့ကချင်လူထုအခြေပြုအရက်ဖက်အဖွဲ့စည်းတွေဘက်ကလိုလားနေကြတဲ့အတွက်ကချင်ပြည်နယ်အစိုးရနဲ့လုံခြုံရေးအာဏာပိုင်တွေဘက်ကပူးပေါင်းကူညီဆောင်ရွက်ဖို့ကိုလည်းညှိနှိုင်းဆောင်ရွက်ပေးနေပါတယ်လို့ဦးလမိုင်ခွန်ကြားကပြောပါတယ်
ဒီအဖွဲ့နဲ့ဒီလူချင်းကြီးပြည်နယ်နဲ့အာဏာပိုင်တွေအားလုံးပါဝင်မှတာဟိုမြို့ရှိပါအားလုံးကင်းစင်နိုင်မှာဖြစ်တယ်လို့ကျွန်တော်တို့ကဒါတော့အားလုံးပါဝင်ဖြစ်မယ်လို့ကျွန်တော်အဲဒီလိုမြင်တယ
်။ကချင်ဒေသမှာမွေးစေဝါပြည်တနာနှစ်ချီကြာမြင့်လာခဲ့ပေမဲ့လို့မွေးစေဝါထုတ်လုပ်တဲ့သူတွေဘက်ကနေချားဆောင်တဲ့ပြည်သူစစ်တွေနဲ့ပေါင်းပြီးကချင်လူထုလူငယ်တွေအကြားမွေးရဖြန့်ဖြူးစိုက်ပျိုးရောင်းချနေမှုတွေကိုပေါ်ပေါ်ထင်ထင်လှုပ်ဆောင်လာနေတာကိုနိုင်ငံတော်အစိုးရသက်ဆိုင်ရာပြည်နယ်အစိုးရစစ်တပ်နဲ့ဒေသဆိုင်ရာအာဏာပိုင်တွေဘက်ကထိထိရောက်ရောက်နှိမ်နှင်းဖြေရှင်းပေးနိုင်ခဲ့ခြင်းမရှိဘူးဆိုပြီးအခုလိုလူထုအင်အားယူလူထုအခြေပြုအဖွဲ့အဖြစ်နဲ့ပြည်သူအင်အားနဲ့မူရဖြည့်ဆည်းရေးလုပ်ငန်းတွေလှုပ်ဆောင်လာကြရတာဖြစ်တယ်ဆိုတာကိုလည်း PGS အဖွဲ့ကပြောဆိုထားပါတယ်ရှင်